အစိုးရစံကျင်ဆန္ဒပြမှုနဲ့ဖမ်းဆီးထားတဲ့900ကျော်ကိုပြန်ပြီးလွှတ်ပေးခဲ့တယ်လို့ဆီးရီးယားအစိုးရကပြောကြားလိုက်ပေမယ့်အာနာရှင်အစိုးရဟာနှိမ့်ဆန်ညှဉ်းပန်းတာနဲ့တပ်ဖြတ်မှုတွေကိုလုပ်နေတယ်လို့လူမှုအုံကြောမှုစခဲ့တဲ့မက်လာကစပြီးအဖမ်းခံရသူအရေးအတွက်ပိုးပြီးများလာတယ်လို့အတိုက်ခံဖွဲ့ကပြောပါတယ်။အခုပြန်လွှတ်ပေးလိုက်သူတွေဟာဆီးရီးယားပြည်သူတွေကိုတပ်ဖြတ်တယ်လ ည်းလို့ဆက်ဆွဲပါတယ်။အထူးသဖြင့်လူတွေကြက်ငံနေတဲ့ကျင်းတောင်တွေတရားမဝင်ဖွင့်ထားတဲ့ထိန်းသိမ်းစခန်းတွေမှာဆိုရင်စီးရီးယားအစိုးရဆန့်ကျင်မှုတွေစတင်ဖြိုခွင်းခဲ့ခြင်းကစပြီးသေဆုံးရသူစုစုပေါင်း619ခုရှိနေတယ်လို့ဆိုပါတယ်။စီးရီးယားနိုင်ငံမှာဖြစ်ပေါ်တဲ့လူမှုအုံကြောင်းမှုကြောင့်သေဆုံးရသူအရေအတွက်ဟာ9000လောက်ရှိနေပြီး Avest အဖွဲ့ကပြောပါတယ်။ကုလသမဂ္ဂကတော့သေဆုံးသူအရေအတွက် 9000 လောက်ရှိပြီလို့ဆိုပါတယ်။စီးရီးယားအာဏာရှင်အစိုးရရဲ့နှိမ့်ဆက်ညှဉ်းပန်းထားတဲ့နေရာတွေကိုရှာဖွေဖော်ထုတ်နိုင်မှုကိစ္စဟာအာရဗ်အဖွဲ့ချုပ်ကဆင်လွတ်ထားတဲ့စုံစမ်းစစ်ဆေးမှုတွေအတွက်စိန်ခေါ်နေတဲ့ပြဿနာဖြစ်နေပါတယ်။